ပင်လယ်ထဲမှာ25ရက်ကြာနေခဲ့ရတဲ့မြန်မာငါးဖမ်းသမားနှစ်ဦးဟာသူတို့အသက်ဆက်ရေးအတွက်မိုးရေနဲ့ဒီငါးရှာစားတဲ့ငှက်တွေစီကကြာလာတဲ့အပိုင်းအစငါးစာတွေကိုစားသုံးခဲ့ပြီးတော့အသက်ရှင်ခဲ့တာဖြစ်တယ်လို့ပြောပါတယ်။ဩစတြေးလျမှာရှိတဲ့ Sydney Morning Herald သတင်းစာကြီးနဲ့တွေ့ဆုံမိ мян ကန်းမှာဖော်ပြထားတာဖြစ်ပြီးတော့သူတို့နှစ်ဦးဟာဒီရေခဲပုံးထဲမှာမိုးရေတောက်ပြီးတော့ပထမပိုင်း10ရက်လောက်ပင်လယ်ထဲမှာမျောနေခဲ့တယ်လို့ပြောထားပါတယ်။ဒီနောက်မှာတော့ကြီးမားတဲ့ငှက်ကြီးနှစ်ကောင်ဒီမှာရောက်လာပြီးတော့သူတို့ကအန်လိုက်တဲ့ငါးသေးသေးလေးတွေကိုစားသုံးနေတဲ့အသက်ရှင်ခဲ့တာလို့ဆိုပါတယ်။သူတို့ရဲ့ငါးဖန်းသင်းမောဟာထိုင်းနဲ့မြန်မာငါးဖန်းသမား20ဦးလောက်ပါပြီးတော့ဒဇမ23ရက်နေ့ကပင်လယ်ပြင်ထဲမှာနင်းမြုပ်ခဲ့တာလို့ပြောပါတယ်။ဒီကနေပြီးတော့သူတို့နှစ်ဦးဟာရေခဲပုံးနဲ့ဝင်ပြီးတော့အသက်ရှင်ကျန်းခဲ့တာဖြစ်ပါတယ်။သူတို့နှစ်ဦးစလုံးကိုတော့ဩစတြေးလျနဲ့ပပူနီယိုဂီနီကြားကတိုရီရေလက်ကြားမှာဩစတြေးလျကန်ယူတန်းဆောက်လင်းရင်ကနေတွေ့ပြီးတော့စနေနေ့ကကက်တင်နှံခဲ့တာဖြစ်ပါတယ်။အဲ့ကက်တင်မိတဲ့အချိန်မှာသူတို့နှစ်ဦးစလုံးမှာရေဓာတ်ခန်းချောင်းနေရတာကြောင့်ဆေးရုံပေါ်ကိုအရေးပေါ်တင်ခဲ့ရပြီးတော့အင်္ဂါနေ့မှာတော့ Queensland ဆေးရုံကနေပြီးတော့သူတို့ဟာအခုပြန်ဆင်းလာနိုင်ပြီဖြစ်ပါတယ်။သူတို့ဟာဘယ်နိုင်ငံသားလဲဆိုတာကိုတော့ဒီ Australia အာဏာပိုင်တွေကအတည်ပြုဖို့ကြိုးစားနေသေးပဲရှိတယ်လို့သိရပါတယ်။